တရုတ်သမ္မတရှီကျင်းဖင်နဲ့ကြာတာပတေးနေ့ကဆက်သွယ်ပြောဆိုပြီးတော့အထူးသဖြင့်နှစ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေကိစ္စဆွေးနွေးကြတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။နှစ်နိုင်ငံအပြန်အလှန်တင်ပို့ကြတဲ့ကုန်ပစ္စည်းဒေါ်လာဘီလီယံပေါင်းများစွာအပေါ်မကြာသေးခင်လတွေအတွင်းကုန်သွယ်ကွန်တွေတိုးမြင့်ချမှတ်ထားတာကြောင့်နှစ်နိုင်ငံအကြားဆက်ဆံရေးပိုးမြီးတင်းမာလာတာပါ။ဒါပေမဲ့သမ္မတထရမ့်ကတော့သူတို့နှစ်ယောက်ကြားအတော်ကြာကြာကောင်းကောင်းပြောဆိုကြတယ်လို့ပြောတယ်လို့ဆွေးနွေးတာတွေဟာလည်းအဆင်ပြေပြေရှိတယ်လို့ဆိုပါရယ်။နိုဝင်ဘာလ30ရက်နေ့ကျရင်အာဂျင်တီးနားနိုင်ငံဘူနိုစ်အရီးစ်မြို့မှာကျင်းပဖို့ရှိတဲ့ကမ္ဘာထိပ်တန်းစီးပွားရေးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးကာလအတွင်းသမ္မတရှီနဲ့နောက်ထပ်တွေ့ဆုံဆွေးနွေးဖို့စီစဉ်နေတယ်လို့လည်းသမ္မတထရန့်ကပြောပါရယ်။တရုတ်နဲ့ထိုင်ဝမ်အခြေစိုက်ကုမ္ပဏီနှစ်ခုဟာဆီမီကွန်တက်တာထုတ်လုပ်တဲ့ American Micron နည်းပညာကုမ္ပဏီစီကနေကုန်သွယ်ရေးဆိုင်ရာလျှို့ဝှက်ချက်တွေခိုးယူတယ်လို့ဆွဆွဲပြီးတော့ကြာတာပတိနေ့မှာအမေရိကန်ကအရေးယူလိုက်တဲ့ကိစ္စသူတို့နှစ်ယောက်ပြောမပြောဆိုတာကိုတော့သမ္မတထရန့်ကဘာမှပြောမသွားပါဘူးအခုအရေးယူတဲ့ဖြစ်ရပ်ဟာအမေရိကန်စီးပွားရေးလုပ်ငန်းတွေအပေါ်တရုတ်ကတရှို့လုပ်တယ်လို့ပြီးခဲ့တဲ့စက်တင်ဘာလမှာဆွဆွဲပြီးကြတဲ့ကဆိုရင်၄ခုမြောက်အရေးယူတဲ့ဖြစ်ရပ်ဖြစ်ပါတယ်